ဒီကနေ့ဟာကမ္ဘာ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ဖြစ်ပြီးမြန်မာနိုင်ငံတွင်ဆက်ရနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာဒီနေ့ကိုအထိမ်းအမှတ်ယူပြီးတော့ဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်။တနင်္သာရီတိုင်းလောင်းလုံမြို့မှာကြာဆုံးသွားသူတွေရဲ့နာမည်တွေကိုစာရွက်တွေပေါ်မှာရေးပြီး Green Campaign ဆိုပြီးတော့သစ်ပင်တွေမှာချိတ်ပြီးဂုဏ်ပြုခဲ့ကြပါတယ်။နေ့စဉ်လိုဆန္ဒပြနေတဲ့သခိုင်းတိုင်းဒဇယ်မြို့မှာဒီကနေ့လည်းကျောင်းသားလူငယ်နဲ့ပြည်သူတွေစုဝေးပြီးအာဏာရှင်ကြာဆုံးရေးတပိတ်စစ်ကြောင်းနဲ့ကြီးရွာတစ်ခုစီကြီးတက်ပြီးပူးပေါင်းဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်စကိုင်းတိုင်းဒေသကြီးအတွင်းကပဲရင်းမာပင်ခရိုင်စလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံပူပေါင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့မဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့ကျောင်းသားလူငယ်တွေပြည်သူတွေအပြင်ရဟန်းတန်ဃာတော်တွေပါချီတက်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့မှာချီတက်ဆန္ဒပြပွဲရှိခဲ့တယ်လို့မကွေးတိုင်းမြိုင်မြို့နယ်မှာတော့ဆိုင်ကယ်တပိတ်ထွက်ခဲ့ကြပါတယ်။မွန်ပြည်နယ်ကပေါင်မြို့နယ်၊ခရင်ပြည်နယ်ကဘုရားသုံးစုစတဲ့တခြားဒေသအသီးသီးမှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြကန့်ကွက်ပွဲတွေရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေတဲ့နောက်စစ်တပ်နဲ့ဒေသခံတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြပစ်ခတ်တာတွေကြောင့်တေဆုံးရသူပေါင်းဟာဇွန်လ၄ရက်နေ့အထိဆိုရင်845ယောက်ထက်မနည်းရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကမှတ်တမ်းတင်ထားပါတယ်။လက်ရှိအချိန်ထိဖမ်းဆီးခံရသူပေါင်း4565ယောက်ရှိနေပြီးအဲ့ဒီအထက်က156ယောက်ကိုထောင်ဒဏ်ချမှတ်ခဲ့ပြီးတော့ဖမ်းဝရမ်းထုတ်ခံထားရသူပေါင်းက1931ယောက်ရှိတယ်လို့လည်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဖမ်းဆီးရေးယူတာတွေလုပ်နေတာဟာတစ်ဖက်သက်တစ်ခါတည်းကြောက်သွားအောင်လုပ်တာမျိုးမဟုတ်ဘဲထိန်းထိန်းလုပ်နေတယ်လို့တရုတ်နိုင်ငံအခြေစိုက် Phoenix ရုပ်သံသတင်းဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာပြောခဲ့ပါတယ်ဒါအပြင် ABB ကပြုစုထုတ်ပြန်တဲ့တေဆုံးဖမ်းဆီးသူအရေအတွက်ဟာခိုင်လုံမှုမရှိဘဲချဲ့ကားထားတာဖြစ်တယ်လို့စစ်ကောင်စီကပြောထားပါဗျ။